ကချင်ပြည်နယ်ဖားကန်းမြို့နယ်ထဲမှာမိုးသည်ထားပြီးတော့အရေးကြီးနေပြုံမှုတွေကြောင့်လူ6ဦးထပ်မံတေဆုံးပြီးထိခိုက်ဒဏ်ရာရသူတွေလန္ဒရာပျက်စီးမှုတွေလက်ရှိကြကြောင်းတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါတယ်။မကြာခဏမှာတော့တစမှုတွေဖြစ်လျက်ရှိတဲ့ကြောက်စိန်တူးဖော်ရေးလုပ်ငန်းတွေရှိရာဖားကန်းမြို့နယ်မှာအခုနောက်ဆုံးရေးကြီးနေပြုံမှုတွေနဲ့ထပ်ပြီးတော့ကြုံခဲ့ရတာပါ။မကြာသေးခင်သတင်းပတ်တွေအတွင်းမြန်မာနိုင်ငံအနှံ့မိုးသည်ထံရေးကြီးမှုတွေနဲ့နောက်ဆက်တွဲမတော်တဆမှုတွေကြုံနေရတဲ့အခြေအနေတွေကိုတော့ POA ထိုင်းခြေဆိုင်သတင်းထောက်နိုင်ကုန်အိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါဒီကနေ့မနေ့ကချင်းပြည်နယ်ဖားကန်းမြို့နယ်တွင်မိုးသည်တန့်စွာရွာသွန်းပြီးရေကြီးမြေပြိုမှုကြောင့်လူ6ဦးထပ်မံတိုက်ဆုံမှုဖြစ်ပွားခဲ့တယ်လို့ဖားကန်းမြို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်သွေးရင်မှုဦးတောင်းဆန်ကပြောပါတယ
်အခုဆုံးချင်းရတဲ့ဒီကနေ့မှာမြန်မာနိုင်ငံရောက်နေလေလေတဲ့6လောင်း4နေလက်ကအလောင်းဒီကနေ့တော့မပြေရမ်းဒါနဲ့ဒီကဖင်းရမကဘူးလောလောနဲ့အနောင်ကဘူးအချပြေနေတဲ့ဒီကနေ့ဆင်းရဲတောင်းကြရင်ကြီးကြတာကဒီလောလောနဲ့တုံလုံးတည်းကြီး
ရည်ကြီးမြေပြိုတဲ့ဖားကန်းမြို့နယ်တွင်းမှာမြေပြိုမှုမှာအသက်သေဆုံးမှုဖြစ်ပွားတဲ့အပေါ်မှာရဲတပ်ဖွဲ့ကလည်းစီးရင်အရေးအတွက်ကိုအတိပြုနေစေဖြစ်ပြီးရဲတပ်ဖွဲ့ပေါ်ဝင်အစိုးရဖွဲ့စည်းတွေကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ဖားကန်းမြို့နယ်ရဲတပ်ဖွဲ့မှူးချုပ်ကတာဝန်ရှိသူကပြောပါတယ်
ထိခိုက်မှုတော့ရှိတယ်ဗျာဒီအဲ့ဒါကိုအတိပြုနေတာကိုကျွန်တော်တို့ဒီလူလူနေမယ်နေရာလေးစားတွေအတိပြုနေတယ်တော့ဆိုတော့ကျွန်တော်တို့ဟိုတင်းဒီနေရာလေးလို့ပါခင်ဗျာလမ်းနေပါလေဒီလူပိတ်နေရတယ်တော့ဒီရဲတပ်ဖွဲ့ဝင်တွေနဲ့တခြားအဖွဲ့တွေနဲ့ဝိုင်းဝန်းဖိချားနေပါတယ်ကျယ်လေးရဲ့အခြေအနေကတော့ကျွန်တော်တို့ဒီကဒီဒီမနက်ရဲတပ်ဖွဲ့ဝင်တွေရဲ့ပြည်ထောင်စုအဖွဲ့တွေရဲ့ကျွန်တော်တို့ဒီလူမှုကွန်ရက်တင်နေတဲ့မိသားအပါညာအကောင်လုံးအားလုံးစုပေါင်းလို့ဆောင်နေပါတယ်ခင်ဗျာ
နေရတော်များများမှာမြေပြိုမှုဖြစ်နေပြီးနေအိမ်ပျက်စီးဆုံးရှုံးမှုတွေလူသေဆုံးမှုတွေစိတ်ဓာတ်တန်ရာရရှိမှုတွေရှိနေပေမဲ့လည်းမြေပြင်အခြေအနေပေါ်စိတ်ရင်ကောက်ယူနေစေဖြစ်လို့ပျက်စီးဆုံးရှုံးမှုတန်ဖိုးကအတိမပြုနိုင်သေးဘူးလို့လည်းမြို့နယ်ရဲစခန်းတာဝန်ရှိသူတွေကပြောပါတယ်ဒီမနက်မြေပြိုမှုကြောင့်ဖန်ကားမြို့နယ်စိတ်မှုခေါ်ဆိုင်းတောင်ကျေးရွာနဲ့ဖန်ကားမြို့ဝင်ကြက်တကောင်ကုန်းတွေမှာမြေပြိုကြလို့ခုနှစ်ဦးလောက်တေဆုံးပြီးဒေသတွင်းထိခိုက်မှုအခြေအနေကိုတော့ဖန်ကားမြို့ခံကိုနောင်လက်ကခုလိုပြောပါရယ
်ဖန်ကားအဲ့ဒီကျွန်တော်တို့ကြက်တကောင်ကုန်းအောက်မင်းလားမှာကနေရောက်သေးရယ်ဆိုင်းတောင်မှာကျတော့စုစုပေါင်းအားလုံး70ယောက်ပေါ့ခုလောစီကတော့9ယောက်ကတော့ဒီရင်ခွဲရုံမှာဖတ်ထားတယ်ဆိုတဲ့အနေအထားလေးတွေပေါ့ဖတ်တယ်မှာကတော့ဒီမြေပြိုလာတော့ဒီနေ့ကစီးဆက်ထားကြရက်တကောင်ကုန်းမှာပဲပြိုနေတာအဲ့ဒီရှမ်းမိတ်စားတော့ဆိုင်ရှိရဒီစီးုံလမ်းသွားတဲ့ဘက်မှာလည်းအဲ့မှာတော့ကြီးမားပြိုတော့ပေါ့နေရာကတော့အသက်ဆုံးရှုံးမှုရှိတယ်တရားကတော့အရေးပေါ်စီးကူးတတ်နေရပါတော့ဒီတိုင်းနဲ့ပေါ့ဆိုင်ရဲ့ဆေးနဲ့ဒီုံးလေးတို့ပြိုချလာတဲ့အနေအထားလေးပေါ့ဒီလိုဟူးဆုံးတောင်းပဲလမ်းမှာပဲပြိုတော့ပေါ့ဒီလိုရှိဒီမော်ဒီစားနဲ့ဖတ်ကန်လမ်းပေါ့ကြနော်ဒီကြီးကြီးတွေကတည်းကအခုလုံးပြိုချနေတဲ့ဒီဝင်းနေပေါ့ဆုံးရှုံးမှုကတော့သူ့ဆိုင်ရောက်တော့သူ့လူတွေရှိမှာပါ
တဲတန်စွာရွာသွန်းတဲ့မိုးကြောင့်ဖန်ကမော်စီစာချီရွာကိုဆက်သွယ်ထားတဲ့စောင်းချင်ရွာထက်နာကတရာကျူးရွာလို့ဒေသခံတွေသွာလာရေးမှလည်းအခက်တွေ့နေတယ်လို့သူကပြောပါတယ်။ကချင်ပြည်နယ်ဖန်ကမြို့နယ်တွင်ရေကြီးမြေပြိုမှုကြောင့်တော်လကောင်းကြောက်စိမ့်မော်တွင်မြေကျစ်စာပြိုကျမှုကြောင့်တော်လကောင်းလူသေဆုံးမှုတွေမကြာခဏဖြစ်ပွားလေ့ရှိပါတယ်။ပြီးခဲ့တဲ့မေလတုန်းကလည်းဖန်ကမြို့နယ်စိတ်မှုချီရွာအုပ်စုဝေခါချီရွာမှာမြေပြိုမှုဖြစ်ပွားခဲ့လို့လူ14ဦးသေဆုံးခဲ့ပါတယ်။ပြည်ကရရပိုင်းတွင်းမှာမွန်ပြည်နယ်၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊မကွေးတိုင်း၊စကိုင်းတိုင်း၊အေရဝတီတိုင်းဒေသကြီးတွေမှာရေကြီးရေရှမ်းမြေပြိုမှုတွေဖြစ်ပွားခဲ့တယ်လို့ဇွန်လ19ရက်နေ့ထိတော့လူ23ဦးသေဆုံးခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူတွေကလည်းပြောဆိုခဲ့ပါတယ်ခင်ဗျာ။